နာဆာကစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA တပ်တွေအကြားတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာရဟရင်ဒဇင်ပြက်ကျခဲ့ပါတယ်။အဲ့ဒီရဟရင်ကိုသူတို့ပြစ်ချခဲ့တာလို့ KIA ကပြောပါတယ်။နှစ်ဖက်ကြား10ရက်မြောက်ဖြစ်နေတဲ့တိုက်ပွဲတွေမှာတော့ကုံလောရွာပေါ်မှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့လို့3ယောက်သေဆုံးခဲ့ပါတယ်။ရခုံကလာတဲ့မိုးမောင်းမြို့နယ်ကတိုက်ပွဲသတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ။
စစ်ကောင်စီတပ်တွေနဲ့ KIA အကြားဧပြီလ24ရက်နေ့မှာစတင်ခဲ့တဲ့မိုးမောင်းမြို့နယ်မြို့တစ်ကုန်းလော်စီဟတ်ရွာနီးကစလောင်းကုန်းတိုက်ပွဲဟာဒီနေ့ဆိုရင်10မြောက်ရှိသွားပြီးတော့တိုက်ပွဲတွေလည်းပြင်းထန်နေပါတယ်။တမတော်ဘက်ကနေပြီးတော့နေ့စဉ်လေကြောင်းကပါတိုက်ခိုက်နေရမှာဒီကနေ့မနေ့ပိုင်းမှာတော့ KIA ဘက်ကရဟရင်တစ်စီးကိုပစ်ချခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။ဒီနေ့မှာဟိုတော့ဘက်ကပစ်တာဒီ HSC ဟိုမှာကြာသွားပြီစီဟတ်ရွာမှာကြာတယ်ဟိုဒီလောက်ပဲ။ခဏဟိုခုနကြီးကိုပိုင်းပေါ့ဟိုမှာလမ်းမှာတွေ့ခဲ့တယ်အဲအခုလောလောဆယ်တော့ဟိုလေရင်ပြန်နဲ့ဒီပုံပေါ်ဘက်ကိုပုံးလိုက်ပါရင်ကျေးဒီဘလူးတက်ခဲကနေလဲဟိုမြောက်တွင်နေပေါ့အဲ့နဲ့တစ်ပြင်းနေရနေတိုင်းပဲနေတိုင်းပဲတစ်နေတာပါ
ကြေးပြညာရေးတောင်ကဘုံမူညော်ဘူးကလည်းရဟင်ပြက်ကြရတဲ့ပတ်သက်လို့အခုလိုပြောပါတယ
်စေနာကြီးဒီနေ့နေမှာဖြစ်သွားတယ်အဲတို့လာပြစ်တာဟာဒီကိုကျော်တို့ခေတဲ့တက်နဲ့ကြံခုခံဒီလိုလိုချိန်မှသွားတော့ဖြစ်သွားတယ်ခင်ဗျာတောင်ကုန်တိုက်ပွဲနေရာမှာဖြစ်ပါရ
စလောင်းကုန်းတိုက်ပွဲဖြစ်ပွားတဲ့မြို့တစ်ကုန်းတော်ဒေသဘက်ကမနေ့9နိုင်လောက်ခဲကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့မြေပြင်ကတိုက်ခိုက်တဲ့သတင်းတော့မရသေးကြောင်းပြောပါရယ်လူမှုကွန်ရက်ဆိုင်မနာတွေမှာဒေါ်ဖုံရံမြို့အနောက်ဘက်မှာရဟရင်ဒဇင်ထပ်မံပြက်ကြကြောင်းသတင်းတွေမှာဖော်ပြကြပေမဲ့ KIA ကတော့အတိမပြုပါဘူးစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဟာဒီနေ့မှလည်းပြင်းထန်နေပြီးတော့ကုန်းတော်ရွာကဖုံကြောင်းအနီးလက်နက်ကြီးကြီးကြတာကြောင့်တန်ကတပါပြန်လုံတော်မူပြီးတော့ရတတူသေဆုံးရကြောင်းဒီသကံကေစေးဆောင်းနေသူတူကပြောပါတယ
်ဒီနေ့မင်းကလေးရတော့ဒါသိခမှုတွေရတော့စတိုက်တော့သူဆိုရွာဆူညံနေရပါတော့နော်ဒီမနေ့ဟိုဆယ်နာရီစတော်တော့မှာကုန်းတော့ရွာတယ်ပုံကြောင်းလဲတော့ဒါလက်နေကြီးဟိုရွာတော့လက်နေကြီးကအများကြီးကျလာတော့ဒါမဲ့ပုံကြောင်းရဲ့ကိုကျလာတဲ့အလုံးကတော့ဒါလည်းလက်ဆယ်ခမရောက်ဆိုင်ရာရပြီးတော့ဒီတော့ပုံကြီးတပါးကုန်းတော့ရွာပုံကြီးတပါးပြန်လုံတော်မူကြတော့ဗျာကျင်းကျတဲ့မိခိုင်ရဲ့ဒီလောဆန်ကျတဲ့ဟိုလူအပြောက်ထပ်ပြီးမှဆုံးသွားပြန်ပြန်တော့ဖြစ်နေတာဒီနောက်ကနောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါပဲ HP တစ်စီးတက်ကြရတာဟုတ်တယ
်အတီးပြုတ်နိုင်တဲ့လောက်တစ်ဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်ထိခက်တန်ရသူလည်း9ယောက်ထက်မနည်းရှိနေပါတယ်ဖုံးကြောင်းအတွက်မှာလက်ထပ်ကြီးကြပြီးတဲ့နောက်နိုင်ဝတ်အကြလောက်မှာရရင်ပြတ်ကျခဲ့တယ်ဆိုတာကိုလည်းသူကအခုလိုဆက်ပြောပါတယ
်နောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါ HP တစ်စီးတက်ကြရတာဟုတ်တယ်တော့ဒီကမ္ဘာရာတော့ခုလရှိလက်ရှိချိန်ဒီရှိရကုန်းတော့ကြောတော့တာတော်လေးကိုဆူရဒီကမ္ဘာရာပြင်ထမ်းနေဆဲမှာပ
ါလက်ရှိဆဲကြဖြစ်နေတဲ့တိုက်ပွဲကြောင့်မလို့ဒေသခံပြည်သူ9000လောက်ဟာနေရာဆုံးခွာထွက်ပြေးနေရတယ်လို့လည်းဒေသတွင်းကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်လက်ရှိဖြစ်နေတဲ့မိုးမောက်တိုက်ပွဲအခြေအနေကိုတပ်မတော်ဘက်ကစုံတရာစင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျ